2010ပြည့်နှစ်ပထမ6လအခြေအနေတွေကိုလေ့လာစုံစမ်းထားတဲ့ချက်လက်တွေအရမြန်မာနိုင်ငံမှာအရင်နှစ်တွေကလိုပဲဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုတွေဆက်လက်ရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကဆိုပါတယ်။တန်ခါတပ်ပေါင်းစုပြည်ပတာဝန်ခံဆရာတော်ဦးပညာဇောဒကလည်းဒီအစီရင်ခံစာဟာအရင်နှစ်ကအခြေအနေတွေကိုတင်ပြထားတယ်ဆိုပေမဲ့လက်ရှိမှာလည်းတန်ခါတော်တွေအပေါ်ဖိနှိပ်တာတရားဓမ္မဆိုင်ရာဟောပြောပွဲတွေပိတ်ပင်တားဆီးခံရတာတွေရှိနေသေးပဲလို့ RFA ကမိန့်ပါတယ်
။အဲမက်ကင်ကျောင်းကိုချိတ်ပိတ်ထားမျိုးတွေ၊သိပ်ပိုင်ကျောင်းကိုချိတ်ပိတ်ထားမျိုးတွေဒါမျိုးတွေအားလည်းပဲဘာသာရေးကိုအမြင်သက်သက်ချိုးဖောက်ခံရတယ်လို့ဦးစင်းတို့မြင်တယ်လေ။နောက်တချို့တရားပွဲတွေပါဆိုရင်လည်းပဲမကြသေးခင်ကပဲအဲတဲဝုဆရာတော်ကိုပင့်ပြီးတော့မှတရားဟောဖို့သူတို့ကိုယ်တိုင်မှသူတို့အစိုးရကိုယ်၌ကပဲအစိုးရဌာနကိုယ်၌ကပဲပင့်တယ်။ပိတ်တော့လည်းပဲအစိုးရဌာနကပဲလာပြီးတော့ပိတ်တယ်ဆိုတော့ဒါကအစိုးရအဖွဲ့အစည်းတစ်ခုတည်းရဲ့အောက်မှာလုပ်နေတဲ့ဌာနချင်းတောင်မှတယောက်နဲ့တယောက်ဖွင့်တဲ့ဌာနဖွင့်ပြီးတော့ပိတ်တဲ့ဌာနပိတ်တယ်ဆိုတော့ဒါကလည်းပဲဘာသာရေးကိုဖိနှိပ်ထားမှုတွေရှိတယ်ဖြစ်နေတယ်လို့ဦးစင်းတို့အနေနဲ့အဲ့ဒါလိုနားလည်ပါတယ
်။ခရစ်ယာန်ဘာသာဝင်တွေဆိုရင်လည်းနှီးမျိုးစုံနဲ့ဖိနှိပ်ခံရတာတွေရှိနေသေးပဲလို့အမေရိကန်ပြည်ထောင်စုချင်းအတင်းတော်တစ်ခုရဲ့ဥက္ကဋ္ဌဦးခုတ်ကပြောပါတယ်
ကျွန်တော်မှဆိုလို့ရှိရင်ဖျားချောင်းဆောက်ဖွင့်ပြည်ပြင်တာတော့ဘရမဖျားချောင်းနေမှာစစ်တပ်တွေပါလာလို့ရှိရင်လည်းခန်းချခြင်းလိုချတာတော့ဒီဖျားရှိခိုးတဲ့တန်ရှင်းမှုမြင့်တဲ့နေရာတွေပါမှာသူတို့ချက်တလို့လို့တာတော့သူတို့စခန်းချတာတော့ဘာလို့လို့တယ်ပြီးတော့မှအခုဒီအောင်မန်းလေးတို့ပါလို့ဆိုလို့ရှိရင်ဩတိုက်ခန်းထဲမှာဖျားရှိခိုးလို့မရဘူးအိမ်နေမှာဖျားရှိခိုးလို့မရဘူးအဲ့လိုမျိုးတွေလို့တယ်
ဒါပြင်မြန်မာမွတ်စလင်ဘာသာဝင်တွေရင်ဆိုင်နေရတဲ့ဘာသာရေးအရခွဲခြားဆက်ဆံခံရမှုတွေကိုပြပအခြေဆိုင်မြန်မာမွတ်စလင်အစည်းအရုံးအထွေထွေတွေ့မှုဥအောင်တင်ကအခုလိုပြောပြပါဗျ
။ဗမာပြည်မှာကကျွန်တော်တို့မွတ်စလင်တွေကထူးသဖြင့်ဒီဗမာမွတ်စလင်လို့ခေါ်တဲ့မွတ်စလင်တွေကမနစ်တနေရမှာဒီပတ်စပို့ယူခုံချတဲ့လူတွေလည်းမဟုတ်ဘူးဗျ။နိုင်ငံကခိုးဝင်လာတဲ့လူတွေလည်းမဟုတ်ဘူး။ဒီဘိုးစင်ပေါင်ဆက်ကဒီမြန်မာပြည်ထဲမှာနေထိုင်နေတဲ့ဒီတိုင်းသားပေါင်းစုံနဲ့ဒီတွေးတွေပါတဲ့အစ္စတန်ဘာသာကိုယ်ဝင်နဲ့အဲဗမာတွေးပါတယ်၊ကရင်တွေးပါတယ်၊ရှမ်းတွေးပါတယ်ဒီလူမျိုးစုတွေပဲ။ဒီအရာအမှန်တည်းကတော့ဒီဗမာရေရှမ်းနေကရင်တွေပဲဘာသာရေးအဖြစ်ကွဲပြားတာတစ်ခုပဲ။ဒီဘာသာရေးကွဲပြားမှုပေါ်မှာအခြေခံပြီးတော့အစ္စတန်ဘာသာကိုယ်ဝင်လိုက်တာနဲ့အမွန်ဖြစ်ဖြစ်၊ကရင်ပဲဖြစ်ဖြစ်ဗမာပဲဖြစ်ဖြစ်မင်းတို့ဘန်ဂါလီပဲဆိုပြီးတော့ဒီခွဲခြားနှိပ်စက်မှုတွေပေါ့ဒီ။အဲတော့ကျွန်တော်တို့ဒီဘာသာရေးအဖြစ်ဒီဘာသာရေးကြောင်းနေတိဆောက်မှုတွေတာစီပိတ်ပင်တာတို့အဲကျွန်တော်တို့မှတ်ပုံတင်နေမထုတ်ပေးတာတို့တရားရုံးနေအဲဒီအစိုးရဌာနတွေမှာခွဲခြားဖိနှိပ်ခံရတာတို့ခီးသွားရတဲ့အခါမှာဖိနှိပ်မှုတွေရှိတာတွေဒါတွေကတိုင်းပြည်ရဲ့အရင်းမြစ်တိုင်းပြည်ရဲ့စွမ်းအားတွေကိုဒီဖိနှိပ်ချုပ်ချယ်မှုတွေနဲ့အဘဟာတဖြစ်အောင်ဖန်တီးပေးနေတယ်တူတူပဲ
အထူးသဖြင့်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိနေတဲ့ရိုဟင်ဂျာတွေရဲ့အရေးနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာမှာလည်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ဥအောင်တင်ရဲ့အမြင်ကတော့
ဒီရိုဟင်ဂျာတွေကိုဒီရွေးကောက်ပွဲမတိုင်ခင်တော့ငါတို့ကိုမဲပေးပါမင်းတို့ခီးသွားတာကိုရပါမယ်။ဘာသာရေးကြောင့်နေစောက်ခွင့်ရပါမယ်။မင်းတို့လူခွင့်တွေရပါမယ်။အဲဒီမဲပေးတော့ရအာဏာလည်းရတာဟောဒီတိုင်းဒီတိုင်းပဲ။ဒီလူလေးလူနှစ်သိန်းသုံးသိန်းရှိတဲ့နေရာမှာလက်တွေမတန်တဆပေးပြီးတော့မှလူလေးတရာလောက်ခီးသွားခွင့်ရတာကိုဒီဝင်းကြီးလုပ်တဲ့လူကအရေးကြီးလုပ်ပြီးပြောနေတယ်။လက်ရှိအနေထားမှာတော့ဒီရိုဟင်ဂျာတွေကဒီလူသားဖြစ်ရင်ဖြစ်ချင်းအခွင့်အရေးတော်မှသူတို့မရှိတော့
တိုင်းပြည်ကိုအုပ်ချုပ်တဲ့အစိုးရတရက်အနေနဲ့ဘာသာရေးအရခွဲခြားမှုမရှိဘဲတန်းတူညီမျှအုပ်ချုပ်ဖို့လိုအပ်တယ်လို့ဥပညာဇောဒကမိန့်ပါတယ
်။သူတို့ဟာဗုဒ္ဓဘာသာဝင်နေလို့သူတို့ပြောတယ်ဘုရားဘာသာဘုန်းကြီးအကြောင်းတွေကိုလည်းပဲအဲသွားတာမျိုးတွေရှိတယ်ဖျားတယ်တာမျိုးတွေပါညာတွေလည်းလျှောက်ပြီးတော့လှုပ်တာတွေရှိတယ်သူတို့ကိုယ်ကိုယ်တဲ့ဘုရားဘာသာကိုတောင်မှကြီးညူအောင်ဟန်ဆောင်ပြပြီးတော့လှုပ်တယ်ဆိုရင်တခြားဘာသာဝင်တွေတခြားဘာသာကွဲတွေလည်းပဲအလုတ်ခံရမှာပါပဲဒါကြောင့်မို့လို့တခြားဘာသာဝင်တွေအပေါ်မှာလည်းပဲအထိခိုက်မှုရှိပါတယ်
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာနဲ့ပတ်သက်လို့ဘာသာရေးကောင်းဆောင်တွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြလိုက်တာပါရှင့်